ဒီမိုကရက်ပါတီရဲ့သမ္မတလောင်ဟီလာရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီသမ္မတလောင်ဒေါ်နယ်ထရန့်တို့ဒီကနေ့တနင်္ဂနွေနေ့ညရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်မဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲမှာမျက်နှာချင်းဆိုင်တွေ့ဆုံကြဖို့ရှိပါတယ်။မစ္စစ်ကလင်တန်အနိုင်ရတယ်လို့အများကရှုမြင်ကြတဲ့ပြီးခဲ့တဲ့ပထမအကြိမ်စကားစစ်ထိုးပွဲအပြီးမှာတော့မစ္စတာထရန့်အနေနဲ့ပြည်တော်စုအစိုးရကိုပေးဆောင်ရမယ့်အခွန်ငွေတွေနှစ်ပေါင်းများစွာမပေးခဲ့ဘူးလို့ရှုမြင်ခံရတဲ့အနေအထားပါအဝင်မဲဆန္ဒရှင်တွေရဲ့စိုးရိမ်ချက်အတော်များများကိုဖြေရှင်းနေရတာပါ။ဒါပေမဲ့လည်းလွန်ခဲ့တဲ့17နှစ်တုန်းကအမျိုးသမီးတွေအပေါ်ညဉ့်ဉန်းရိုင်းပြစွာပြောဆိုထားတဲ့ Mr. Trump ရဲ့အတန်သွင်းဗီဒီယိုတိတ်တခုတောက်ကြနေကထွက်ပေါ်လာပြီးနောက်မှာတော့အရင်ကလူလူစိတ်ဝင်စားတဲ့အကြောင်းအရာတွေဖေးရောက်သွားပါတယ်။ Mrs. Clinton အနေနဲ့ကတော့ WikiLeaks ကဖွင့်ချလိုက်တဲ့ Wall Street နဲ့သူမကြားကပတ်သက်ဆွေးနွေးမှုကုန်သွယ်ရေးအပါအဝင်ရှစ်တမျိုးနောက်တမျိုးပြောဆိုထားတဲ့ကိစ္စရအများအပြားနဲ့ပတ်သက်ပြီးဖြေရှင်းရမယ့်အနေအထားမှာရှိပါတယ်။လူလူသဘောထားစစ်တမ်းတွေမှာတော့ Mrs. Clinton အပေါ်ယုံကြည်စိတ်ချရမှုကိုမေးခွန်းထုတ်ကြတဲ့ American အစီအတွက်ကမနှဲလှပါဘူး။ဒီသဘောထားစစ်တမ်းတွေကလည်းပြီးခဲ့တဲ့တောက်ကြန်နေ WikiLeaks ကနေအချက်လက်တွေမဖွင့်ချခင်ကကောက်ယူထားတာဖြစ်ပါတယ်။သမ္မတရာထူးနဲ့မထိုက်တန်ဘူးလို့ပြိုင်ဘက်ကပေါ်ပေါ်တင်တင်ပြောဆိုခံထားတဲ့ Hillary Clinton အနေနဲ့သမ္မတရာထူးနဲ့ထိုက်တန်ကြောင်ပြသရမယ့်အခွင့်အလမ်းတစ်ခုကိုလည်းဒီကနေ့တနင်္ဂနွေနေ့စကားစစ်ထိုးပွဲမှာရရှိမှာဖြစ်ပါတယ်။Missouri ပြည်နယ် St. Louis မှာဒီကနေ့တနင်္ဂနွေနေ့စကားစစ်ထိုးပွဲမှာတော့ Hillary Clinton အနေနဲ့ Donald Trump ရဲ့ညဉ့်ဉန်းရိုင်းပြတဲ့ပြောဆိုချက်တွေနဲ့သူ့ရဲ့ဗန်နာရေးဆိုင်ရာဆောင်ရွက်ချက်တွေကိုဘလို့အစဆွဲထုတ်နိုင်မလဲဆိုတာကိုအားလုံးကစောင့်ကြည့်ကြမှာဖြစ်ပါတယ်။ Donald Trump အနေနဲ့ကတော့သမ္မတရာထူးတာဝန်ကိုထမ်းဆောင်နိုင်မဲ့အစွမ်းအစနောက်စိတ်နေသဘောထားနဲ့အပြုအမူတွေအပေါ်သူ့ပါတီရဲ့စိုးရိမ်ချက်တွေကိုခြေဖြတ်နိုင်မဲ့အခွင့်အလမ်းကိုဒီကနေ့စကားစစ်ထိုးပွဲမှာရရှိမှာဖြစ်ပါတယ်။ American အဓိကပါတီကြီးနှစ်ခုတော့ကသမ္မတလောင်းနေရဲ့တတိယအကြိမ်စကားစစ်ထိုးပွဲကိုတော့လာမယ့်အောက်တိုဘာလ19ရက်နေ့နီဗာဒါပြည်နယ်လာစ်ဗီဂါမှာကျင်းပဖို့အစီအစဉ်ထားပါတယ်ရှင်။